မလေးရှားနိုင်ငံကတရားမဝင်နိုင်ငံသားအလို့သမားတွေကိုဇူလိုင်၁ရက်စနေနေ့ကစတင်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တိုက်ရှာဖွေဖမ်းဆီးနေတာမှာမြန်မာအလို့သမားအများပြအဖမ်းခံခဲ့ရပါတယ်။စနေနေ့ညသကောင်ရံအထိမလေးရှားလာဝကအမှုတန်းတွေကစစ်စင်ရေးတစ်ခုတစ်ပွဲလိုက်လံဖမ်းဆီးနေတာကိုလည်းလူမှုကွန်ရက်မီဒီယာကဗီဒီယိုဖိုင်တွေမှာတွေ့ရပါတယ်။ဖီရက်ခိုင်မှာမလေးလာဝကကစနေနေ့မွန်လွဲပိုင်းအထိအစားအသောက်စရုံတစ်ခုနဲ့ဆက်လုပ်ရေးလုပ်ငန်းငွေနေရာတစ်ခုတို့ကိုဝင်ရောက်ဖမ်းဆီးရမှာတရားမဝင်အလို့သမား40ဖမ်းမိခဲ့ပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံသားက23ဦးအင်ဒိုနီးရှား9ဦးဘင်္ဂလားဒေ့ရှ်ဦးနဲ့နီပေါ်နိုင်ငံသား2ဦးတို့ပါဝင်ပါတယ်။ဆီလံကောပြည်နယ်တွေကဂျာတီခရီးနဲ့ခပါဒေသတွေမှာမလေးလာဝကကစနေညသကောင်အချိန်ထိဝင်ရောက်စီးနင်းဖမ်းဆီးရမှာတရားမဝင်နိုင်ငံသားအလို့သမား52ဦးဖမ်းမိခဲ့ပြီးအဲ့ဒီတည်းမှာမြန်မာ4ဦးပါဝင်တယ်လို့မလေးလာဝကညွှန်ချုပ်မူစတာဖာကပြောပါတယ်။အဲဒီကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးပရီဘောကနဲ့ပလတ်စတစ်ဆက်ရုံတွေမှာလုပ်ကြပါတယ်။တရားမဝင်အလို့သမားတွေကိုတရားဝင်အဖြစ်ငှားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလို့သမားတွေအတွက်အလို့သမားမှတ်ပုံနဲ့ကပ်ပြားဤကတ်တွေကိုထုတ်ပေးခဲ့တာပါ။အဲဒီကတ်လျှောက်ထားခွင့်ကိုဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇွန်လ1ရက်နေ့ကစပြီးဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းမလေးလာဝကကပြောပါတယ်။